Welcome to the Voice of America in Burmese.
လာညကြမှာတော်ရစီမှာခင်ဗျာအပိလ14ရက်မဟာတကြံအကြံနေဗိုလ်ထုံးနေပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925 30မိနစ်နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းနားဆင်လို့ရနိုင်ကြပါပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇွန်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။တော်ရရှင်နေနားဆင်ကြရမှာကတော့မန္တလေးတိုင်းမြင့်ငယ်မြို့မှာဒီကနေ့စစ်ခတ်မှုဖြစ်ခဲ့တဲ့အတွက်အသက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။
ကျွန်တော်တို့နာတာ3-4လောက်ပဲရှိသေးတယ်။ဒီကစခန်းထဲကနေကျွန်တော်တို့မြင်နေရဖြစ်တဲ့ကြောင့်လို့တောက်လျှောက်တယ်ဆဲအဲ့မှာစိုက်မှာဖြစ်ခဲ့တယ်။ဘလို့မှနားလည်းကက်လို့မရဘူး။ဒါပါပြီးနေမှာမဟုတ်ဘူးဗျာ။ဒီစစ်တွေနဲ့ဒီဟိုစစ်ခတ်ဖြစ်တာဗျာ။တော့6လောက်ကြာတာ။
မြင့်ငယ်မြို့က CDM လုတ်တဲ့မြေထားဝန်ထမ်းတွေကိုဖမ်းဆီးပြုခွင်းနဲ့နောက်ဆုံးအခြေအနေတွေကိုသတင်းအစီအစဉ်နောက်ပိုင်းမှနားဆင်ကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဒီကနေ့ဟာမြမရိုးရာအတာတကြံအကြနေဖြစ်ပေမဲ့အထင်ကရမြို့ကြီးတွေမှာတကြံပွဲတွေကိုဆင်နွှဲခြင်းမရှိဘဲဆရာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူထုကသွေးမတိတ်တပိတ်ကိုဆင်နွှဲခဲ့ကြတာတိုင်းဒေသတချို့ကတကြံအခြေအနေတွေKIA ဌာနချုပ်လိုင်စာအနီးအပါဝင်တခြားနေရာတွေမှာစစ်တပ်နဲ့ KIA တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေနောက်ထိုင်းနိုင်ငံမှာလူကွန်ကူးခံရတဲ့မြန်မာတွေဖမ်းဆီးခံခဲ့ရတာစတဲ့သတင်းပြပုချက်အပြည့်စုံတွေကိုနားဆင်ကြားဖို့ရှိပါတယ်။ပါစင်ကဏ္ဍတွေဖြစ်တဲ့ဥကျော်ဆောင်တားရဲ့မြန်မာအရေးတုံးသက်ချက်နဲ့အာကစားကဏ္ဍကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုထုနေညအတွက်နောက်ဆုံးရသတင်းတွေကိုမမြသစင်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါမယ်ခင်ဗျာ။
တကြံပွဲတော်ကာလတွေမှာလူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြမ်းနေမှာတော့လမ်းတွေပေါ်မှာထွက်တဲ့လူမရှိသလိုရေပဲကစားကြတာလည်းမရှိပါဘူး။ဆီယနာတိန်းထားတာကိုတော်လန်နဲ့အနေနဲ့ပြောစရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကံတွေကပြောပါတယ်။ဒီကနေ့တကြံအကြမ်းနေမှာຫນွေဦးတော်လန်ရေးအတွင်ကြဆုံးခဲ့သူတွေကိုအောက်မေ့တဲ့သွေးမတိတ်စည်းတပိတ်ဆင်နွှဲကြပါတယ်။ကလေးမျိုးမှာတော့နေကြပန်းဆိုင်ခင်းတဲ့လုပ်ငန်းခွင်ဝင်ရင်းဆန္ဒပြကြွေးကြော်ဆံနေတဲ့အော်ဟစ်ကြပါတယ်။မြန်မာနိုင်ငံကြီးရအနှံ့မျိုးအသီးသီးမှာတော့မနေ့တကြံအကြိုနေ့မှာအတာအိုးတပိတ်လုတ်ခဲ့တယ်လို့ဒီကနေ့တော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုတ်လိမ့်နဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နွှဲကြပါတယ်။ပုံမှန်ချစ်တဲ့ပွဲတွေရှိနေတဲ့မန္တလေး၊စကိုင်း၊ပခုတ်ကူ၊ကလေး၊ဖားကန်၊ကတာမြို့တွေမှာလမ်းလျှောက်တပိတ်၊စိုက်ကဲတပိတ်တွေကိုဆက်ပြီးတော့ပြုလုပ်ကြပါတယ်။တကြံကာလမှာမြင်ရကြားရလေးရှိတဲ့တန်ကြပ်ထိုးပွဲတစ်ခုကိုရွှေဘိုမြို့မှာပြုလုပ်ခဲ့ပြီးဆရာနာသိမ့်မှုစန့်ကျင်တဲ့တန်ကြပ်တွေထိုးခဲ့ကြပါတယ်ပြင်မနာဖေခုံတောင်ကြီးဖအံဒီမွန်ဆိုးနဲ့ပကံညောင်ဥမျိုးတွေမှာသွေးမတိတ်တဲ့ပိတ်အတာအိုးတဲ့ပိတ်ပျောက်ကြားတဲ့ပိတ်နဲ့လူမဲတဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိပါတယ်ဒီကရက်တွေကစစ်ကောင်စီတပ်တွေကအင်အားသုံးပစ်ခတ်လို့လူသေဆုံးခဲ့တဲ့တမူကလေးနဲ့ပဲခူးမျိုးတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအိမ်မီတွေအထိလိုက်ပြီးတော့ဖမ်းဆီးတာတွေရှိတာကြောင့်ဒေသခံအများပြားနေရာဆုံးခွာထွက်ပြေးနေရတယ်လို့ VOA ကပြောပါတယ်ရှင်။ American သမ္မတဂျိုးဘိုင်ဒန်ဟာအထက်နဲ့အောက်လွှတ်တော်နှစ်ရက်ပေါင်းကွန်ဂရက်စ်လွှတ်တော်မှာဧပြီလ28ရက်နေ့ပထမဆုံးမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဒါဟာဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ယူပြီးရက်တရာပြည့်တဲ့နေ့ပြောကြားတဲ့မိန့်ခွန်းဖြစ်ပါတယ်။ရက်တရာပြည့်ဟာခေတ်သစ်သမိုင်းမှာအမေရိကန်သမ္မတတွေတာဝန်ယူတဲ့လေးနှစ်သက်တမ်းအစောပိုင်းရက်တွေအတွင်းဘလောက်အောင်မြင်မှုတွေရခဲ့တယ်လဲဘလောက်တာဝန်ယူနိုင်ခဲ့တယ်လဲဆိုတာကိုတရားဝင်မဟုတ်ပေမဲ့မှတ်ချက်တင်တိုင်းတာချက်တစ်ခုလိုဖြစ်နေပါတယ်။မိန့်ခွန်းပြောမယ့်နေရာကတော့အောက်လွှတ်တော်အစည်းအဝေးခန်းမှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကဖိတ်ကြားလာကိုသမ္မတဘိုင်ဒန်စီအင်္ဂါနေ့ကပေးပို့ခဲ့ပါတယ်။သမိုင်းဝင်ကာလစိန်ခေါ်မှုနဲ့အခွင့်အလမ်းတွေအတွက်သမ္မတရဲ့ညွှန်မှန်းချက်တွေကိုပြောကြားပေးပါဆိုပြီးတော့ဖိတ်ကြားစာမှာရေးထားပါတယ်။ဒီဖိတ်ကြားစာကိုလက်ခံရတဲ့အကြောင်းအင်ဖြူတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိန့်ခွန်းပြောကြားမယ့်အခမ်းအနားမှာလက်ရှိကူးစက်မှုတွေဆက်ပြီးရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ဘေးကင်းလုံခြုံရေးစည်းကမ်းတွေလိုက်နာဖို့ဘယ်လိုတတ်မှတ်မယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လုံလောဆယ်လွှတ်တော်မှာမဲပေးတာတွေကိုလူသိမ့်မများတဲ့အုပ်စုလေးတွေနဲ့ပဲလုပ်ဖို့ညွှန်ကြားထားပြီးနှာခေါင်းစည်းတွေတက်ဖို့စည်းကမ်းတတ်မှတ်ထားသလိုပြင်ပကလူတွေလာရောက်လဲပတ်ခွင့်မရှိပါဘူးရှင်။ အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်ဟာပုဒ်ဒဟူးနေ့ဘရပ်ဆဲလ်မြို့မှာနေတိုးမြောက်အတ္လန္တိတ်စာချုပ်အဖွဲ့အတွင်းမှူးချုပ်ဂျင်းစတော်တန်ဘတ်နဲ့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကထိပ်တန်းတပ်တမန်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ဒီစည်းဝေးပွဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းဖို့အစီအစဉ်တွေကိုဝန်ကြီးဘလင်ကန်ကပြောဆိုဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျာမန်နိုင်ငံသားကြီးဝန်ကြီး၊အီတလီနိုင်ငံသားကြီးဝန်ကြီး၊တူရကီနိုင်ငံသားကြီးဝန်ကြီးနဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးတို့လည်းတက်ရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေကိုစက်တင်ဘာလ17ရက်နေ့မှာနောက်ဆုံးထားပြီးတော့ပြန်ရုပ်သိမ်းမယ်လို့သမ္မတဘိုင်ဒန်အစိုးရကအင်္ဂါနေ့ကပြောတာပါ။အဲ့ဒီနေ့ဟာအမေရိကန်ပြည်ထောင်စုညှိနှုံမျိုးကမ္ဘာကုန်သွယ်ရေးအဆောက်အအုံနဲ့ပင်တဂွန်စစ်ဌာနချုပ်ကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တာ20ပြည့်တဲ့နေ့လည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကအာဖဂန်နစ္စတန်မှာတပ်အင်အား33,000ကျော်ကိုတုံ့ပြန်ချထားခဲ့တာပါ။2015ခုနှစ်နောက်ပိုင်းမှာတော့တပ်တွေကိုတဖြည်းဖြည်းရုပ်သိမ်းခဲ့ပြီးအခုလက်ရှိလက်ကျန်အင်အား10,000လောက်တောင်မရှိတော့ဘဲနဲ့အာဖဂန်လူမျိုးရေးတပ်တွေကိုတင်နန်းပေးကူညီနေတာဖြစ်ပါတယ်။အခုအာဖဂန်ကနေတပ်တွေကိုပြန်ရုပ်သိမ်းဖို့နေတိုးမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ရှင်။လွတ်လပ်တဲ့အစိုးရနဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့မူဝါဒရေးဆွဲရေးမှာအတွေ့အကြုံရှိခဲ့သူဝါရင်ပုဂ္ဂိုလ်3ဦးဒီကနေ့ဗုဒ္ဓဟူးနေ့မှာထိုင်ဝမ်ကိုရောက်ရှိလာခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်ဟောင်းခရစ္စတိုဖာ ဒေါ့ဒ်နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးတွေအဖြစ်တာဝန်ယူပြီးတဲ့ James Steinberg နဲ့ Richard Armitage တို့ထိုင်ပြည်ကိုရောက်ရှိနေရပါဒီခရီးစဉ်ဟာတရုတ်ဝင်အစိုးရကိုယ်စားလှယ်တွေအဖြစ်တွားရောက်တာမဟုတ်ဘဲထိုင်ဝမ်နဲ့ဒီမိုကရေစီအရေးကိုသမ္မတဂျိုးဘိုင်ဒန်ကိုစားထောက်ခံဖို့ပြသတဲ့ခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။သူတို့၃ဦးဟာထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့ကြာသပတေးနေ့မှာတွေ့ဆုံမယ်လို့ Reuters သတင်းဌာနကပြောပါတယ်။တရုတ်တို့ကတော့ဒီခရီးစဉ်အပေါ်ချက်ချင်းဝေဖန်ခဲ့တာမှာအမေရိကန်ဟာထိုင်ဝမ်ကိုအတုံးချနေတယ်လို့ထိုင်ဝမ်လွတ်လပ်ရေးကိုလိုလားသူတွေကိုမှားရင်းနဲ့သတင်းစကားပါနေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဆောက်ချန်းကပြောပါတယ်။ထိုင်ဝမ်နားမှာတရုတ်တို့ရေချောင်းနဲ့လေချောင်းဆိုင်ရာစီးရီလှုပ်ရှားမှုတွေအတော်များများပြုလုပ်နေတဲ့အချိန်မှာဒီခရီးစဉ်ပေါ်ပေါက်လာတာပါ။အခုအမေရိကန်တို့ရဲ့ခရီးစဉ်ဟာထိုင်ဝမ်အပေါ်သမ္မတဂျိုးဘိုင်ဒန်ရဲ့ပုဂ္ဂိုလ်ရေးအရာထောက်ခံမှုကိုပြသလိုက်တာဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်ရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ31 kHz 938ညလိုင်းတိုမီတာ32 kHz 9390ညလိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တရင်းတွေမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗော်ဒူးနေညပိုင်း VOA American တန်ရဲ့ထေတဲ့ရသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာ Johnson & Johnson COVID ကာကွယ်ဆေးသင့်တဲ့သွေးခဲတာဆက်ဆက်မှုတွေ့ရပြီးယာယီရက်ဆိုင်လိုက်တဲ့နိုင်ပိုင်းအတွင်းမှာပဲဥရောပဘက်မှာလည်းရက်ဆိုင်လိုက်တယ်လို့ဆေးကုမ္ပဏီကဆိုပါတယ်။တချိန်သာထိုးဖို့လိုတဲ့ဒီ COVID-19 ကာကွယ်ဆေးဟာရှာရှာပါပါပေမဲ့အန္တရာယ်ကြီးတဲ့သွေးခဲမှုနဲ့ဆက်ဆက်နေတာတွေ့ပြီးအမေရိကန်ပြည်ထောင်စုအဆင့်ကျန်းမာရေးတာဝန်ရှိသူတွေကရက်ဆိုင်လိုက်ချိန်မှာအမေရိကန်အခြေစိုက် Johnson & Johnson ကာကွယ်ဆေးထုတ်ကုမ္ပဏီကြီးကလည်းဥရောပနိုင်ငံတွေမှာပါဒီဆေးထုတ်တာရက်ဆိုင်လိုက်ကြအောင်မနေ့ကပဲကြေညာလိုက်ပါတယ်။ဒီဆေးကုမ္ပဏီကြေညာချက်ထဲမှာပဲကုမ္ပဏီအနေနဲ့ဆေးဘက်ကျွမ်းကျင်သူတွေကျန်းမာရေးရာရှိတွေနဲ့နေနီးကကဲပူပေါင်းဆောင်ရွက်နေပြီးအခုလိုသတင်းမျိုးကိုကျန်းမာရေးလုပ်သားတွေနဲ့ပြည်သူတွေအတွက်ပို့ဝင်လင်းလင်းအသိပေးဖို့ကိုလည်းအပြည့်အဝထောက်ခံပါတယ်လို့ဖော်ပြထားပါတယ်။အခုလိုရက်ဆိုင်လိုက်ရမှုကြောင့်အရင်တည်းကဆေးဖြန့်ပြမှုပြဿနာနဲ့ဆေးပြတ်လတ်မှုတွေကြောင့်ကာကွယ်ဆေးထိုးလုပ်ငန်းမှာနှောင့်နှေးနေကြရတဲ့ဥရောပအတွက်ကြီးကြီးမားမားထက်အထင်သာစေခဲ့ပါတယ်။ဒါအပြင်ဥရောပမှာအရင်တည်းကဗြိတိရှနဲ့ဆွေဒင်အခြေစိုက်ကုမ္ပဏီ AstraZeneca နဲ့အောက်ဆိုတက္ကသိုလ်တို့ပေါင်းထုတ်တဲ့ကာကွယ်ဆေးဟာလည်းအလားတူရှားပါးတဲ့သွေးခဲတာနဲ့ဆက်ဆက်တာတွေ့ရှိခဲ့မှုကြောင့်ကာကွယ်ဆေးထိုးလုပ်ငန်းတွေနှောင့်နှေးကြရပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့မနေ့အင်္ဂါနေ့မှာ COVID-19 ကူးစက်သူနောက်ထပ်12ယောက်ထပ်တွေ့ပြီးဒီနေ့တနင်္လာနေ့ကတော့ကူးစက်သူ9ဦးရှိခဲ့တာကြောင့်ပိုးတွေ့သူအနည်းငယ်တက်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ COVID-19 ကူးစက်မှုတွေစတွေ့ကြရတဲ့တရုတ်မှာမနေ့ကကူးစက်သူတွေလည်းတဦးကမြန်မာနိုင်ငံနဲ့နယ်စပ်ချင်းချိတ်နေတဲ့ယူနန်ပြည်နယ်မှာဖြစ်ပြီးဒေတာတွေမှာအချင်းချင်းကူးစက်ကြပါလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ ကျွန်းနံပြည်နယ်မှာပြီးခဲ့တဲ့မတ်လအတွင်းကူးစက်မှုတွေအတော်များများဆက်တိုက်တွေ့ခဲ့ရပြီးဒီအထက်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံထဲသွားရောက်အလုပ်လုပ်နေသူတွေလည်းအများအပြားပါဝင်ပါတယ်။အခုအထိတော့တရုတ်နိုင်ငံတဝန်းဒီယောဂကူးစက်သူစုစုပေါင်း 9,400 ကျော်ရှိလာနေပြီးသေဆုံးသူကတော့ 4,600 မှာဆက်ရှိနေပါတယ်။အချိန်ထဲမှာကိုဗစ်ကူးစက်မှုကြီးကျယ်ပြန့်ပြားလာတဲ့အိန္ဒိယနိုင်ငံမှာတော့ဘာသာရေးပွဲကာလတဲ့ဒီနေ့ပိုးတွေ့သူတွေ38,400ကျော်ဖြစ်စံချိန်ဆက်တိုက်ချက်တင်လိုက်ကြပါတယ်လွန်ခဲ့တဲ့24နှစ်အတွင်းနောက်ထပ်တည်ဆုံးသူကလည်း1000ကျော်မြင့်တက်ခဲ့ပြီးအခုစုစုပေါင်းတည်ဆုံးသူက39,000ကျော်သွားပါပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်နိုင်ငံအနေအထားတချို့မှာတင်းကျပ်တဲ့ကိုဗစ်ထိန်းသိမ်းမှုတွေလုပ်နေတဲ့ကြားကပိုးတွေ့တာမြင့်တက်လာနေပြီးဆေးရုံတချို့မှာအောက်ဆီဂျင်မှာပြတ်လည်လာခြင်းမှာအချမ်းသာဆုံးနဲ့အဖြစ်များဆုံးပြည်နယ်မဟာရာရှာမှာတော့ဒီနေ့ကစပြီးလောက်ကုန်ထိ15ရက်အဖြစ်မထွက်ဖို့သတ်မှတ်လိုက်ပါတယ်ခင်ထိုင်းနိုင်ငံမှာတော့ဒီနေ့ COVID-19 ကူးစက်သူနောက်ထပ် 1,335 ရောက်အထိရှိခဲ့ပြီးဒါက COVID ကူးစက်မှုအစကတည်းကဆိုရင်ထိုင်းမှာတရက်အတွင်းကူးစက်မှုအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဆုံကရန်ခေါ်နှစ်တစ်ကူတကြံပွဲတော်ကြာရောက်တဲ့ဒီအပိုင်းအတွင်းမှာပဲ COVID ပိုးတကြောပြန်ကူးစက်မှုတွေနေ့စဉ်ဆက်တိုက်တက်လာရမှာယာကနန်းတွေကလည်းအခုထောင်ဝင်တဲ့အထိကိုတက်လာနေတာပါ။အရင်ကြီးချိန်မှာစတွေ့ခဲ့တဲ့ကူးစက်မြန်ဗီဇပြောင်းမျိုးတင်နဲ့ပါကြုံလာရချိန်မှာကာကွယ်နိုင်ကြွယ်လေစုံကရန်ပကြံပွဲတော်တွင်လူစုလူဝေးရှောင်ဖို့နဲ့မလူအပဲခီးသွားလာတာတွေမလုပ်ဖို့ထိုင်းအာဏာပိုင်တွေကအလေးနဲ့တိုက်တွန်းနေပါတယ်။တစ်ချိန်တည်းမှာစုံကရန်ပကြံပွဲတော်ကာလကြောင့်အခုလိုကူးစက်မှုတွေကိုထိန်းချုပ်ဖို့ကပိုအရေးပါလာတာကိုလည်းကျန်းမာရေးရာရှိတွေကသတိပေးနေပြီးပကြံလုံးတည်နှစ်ပတ်အတွက်ပါအိမ်တွေကနေအလုပ်လုပ်ပေးကြဖို့ဆက်တိုက်တွန်းနေပါတယ်။ထိုင်းနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူပေါင်း36,000 နီးပါးရှိလာပြီးပြည်ဆုံးသူကလည်း100နီးပါးရှိလာနေပါတယ်။ကူးစက်မှုအများဆုံးဘန်ကောက်မြို့တော်မှာဒီနေ့ကူးစက်သူ352ယောက်ရှိပြီးပြည်ဆုံးသူကတော့ဒီနေ့မရှိခဲ့ပါဘူး။အခုလို COVID-19 ပိုးတွေသူစက်တိုက်ညစ်တက်လာနေချိန်မှာကိုဗစ်ကာကွယ်ဆေးထိုးတာနှေးကွေးခဲ့တယ်လို့ဝေဖန်ခံရတဲ့ထိုင်းနိုင်ငံမှာကတင်1000ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုကိုလည်းသီးသန့်ဆောက်ဖို့ပြင်ဆင်နေပါတယ်။တောင်ကျောက်ပင်လယ်ထဲရှိဖိလစ်ပိုင်ရေပြင်တဲကိုတရုတ်သင်္ဘောတွေတရားမဝင်ဝေရောက်ငါးဖမ်းနေတယ်လို့ဖိလစ်ပိုင်ဘက်ကဒီနေ့ထပ်မံကန့်ကွက်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တရုတ်သံတမန်ကြီးကိုမနီလာမြို့တော်မှာအရင်ခေါ်တွေ့ကတောင်ကျောက်ပင်လယ်ထဲဝစ်ဆန်တန်တာကျောက်တန်းနဲ့တခြားရေပိုင်တွေထဲကဒီသင်္ဘောတွေပြန်ဆုတ်ပေးဖို့ပြောပြီးနောက်ဂျပန်တွေနှစ်ချိန်ဆက်တိုက်ကန့်ကွက်စာပို့ခဲ့ပြီလို့ထုတ်ပြန်ထားပါတယ်။ကြီးခဲ့တဲ့လာတော့ကပဲတရုတ်ပြည်သူစစ်တွေမောင်းလာတယ်လို့ဖိလစ်ပိုင်ဘက်ကယုံကြည်ထားတဲ့သင်္ဘောစီ240ကျော်ဖိလစ်ပိုင်ရေပြင်ပိုင်နယ်ထဲရှိအထူးစီးပွားရေးဆောင်ဒေသတွေထဲဝင်ရှုံနေတာကအုပ်စုနဲ့ချင်းချောက်မှုဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကကြေညာခဲ့ကအမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေကလည်းစိုးရိမ်ကြောင်းထုတ်ပြောခဲ့ကြပါတယ်ဒီပေါ်တရုတ်သံတမန်တွေဘက်ကလည်းအရင်တုံ့ပြန်ခဲ့ရမှာဒီဝဆန်ဒေသကတရုတ်ရဲ့ရိုးရာယာပိုင်ဆိုင်လာခဲ့မှုဖြစ်တယ်လို့ဆိုထားပေမဲ့အခုနောက်ဆုံးတော့ဖိလစ်ပိုင်ကတရုတ်တန်ရုံအနေနဲ့ထပ်တုံပြန်တာမတွေ့ရသေးပါဘူးဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးချီယိုဒိုရိုလော့ဆင်ကတော့ဥပဒေအရဖိလစ်ပိုင်ရဲ့မိုင်ပေါင်း200ရှိတဲ့တည်တံ့စီးပွားရေးဇုန်ထဲမှာတရုတ်သင်္ဘောတွေကရေထဲထွေထွေငါးတွေအကုန်ကိုဖမ်းနေပါတယ်လို့ Twitter အင်တာနက်ကနေရေးသားခဲ့ပါသေးတယ်ခင
်ဗျာသတင်းတွေကိုမှမြသတင်းအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ခါနေဗိုလ်ထုံးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပြောရစီမှာခင်ဗျာ။ NLD အစိုးရလက်ထက်ကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့7日ခွဲမှာရန်ကုန်မြို့နေအိမ်ကနေအရဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေကခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖမ်းဝရမ်းတစုံတရာမပါပဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့၃-၄ရက်စာအဝတ်အစားထည့်ပေးလိုက်တယ်လို့လည်းသိရပါဗျ။အခုအတန်လွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နေဆက်သူတွေကပြောပါတယ်ခင်ဗျ။တော်ရချင်းတို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျ။မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လုပ်တဲ့မြေထားဌာနကအင်ဂျင်နီယာကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးတာကြောင့်ပြန်လွတ်ပေးဖို့မြို့ကနေကတောင်းဆိုတာကိုစစ်တပ်နဲ့ရဲကတိုက်ခတ်တာကြောင့်6ဦးတည်းမနေသေးဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖမ်းရှိတယ်လို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်ဒီအကြောင်းမန္တလေးကလာတဲ့တဲ့တင်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင
်ဗျဝန်ထမ်းအများစုရှိတဲ့မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လှူရှားမှုတွေပါတဲ့မြေထားအင်ဂျင်နီယာကိုဧပြီလ23ရက်တကြံအကြိုနေ့ညပိုင်းကလာပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကြောင့် တန်လွတ်ပြီးဖို့မြို့ကန်တွေကတွားရောက်တောင်းဆိုခြင်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တည်ဆုံရတဲ့အခြေအနေကိုမြင့်ငယ်မြို့ကန်တူကအတည်ပြုပြောဆိုပါတယ
်ကျွန်တော်ကတော့အင်ဂျင်နီယာစစ်ပီးလင်းကိုသူကလာဖမ်းခေါ်သွားတာဗျာဖမ်းခေါ်သွားတော့သူကကျွန်တော်တို့ဒီမြင့်ငယ်ရဲစခန်းထဲကိုဝင်သွားတယ်ဝင်သွားတဲ့အချိန်မှာကျွန်တော်တို့ဟိုကိုပြန်လုပ်ပြမှုတွေကျွန်တော်ကဒီလေးစုမှာသွားတယ်သွားတော့မှကျွန်တော်တို့နာလာတန်းတဝက်လောက်ပဲကြည့်တယ်သူကစခန်းထဲရနေကျွန်တော်တို့နည်းနည်းအားဖြင့်လက်တက်ကြောင်းလို့ကျွန်တော်တို့အဲ့မှာနေစာယူမှာကျွန်တော်တို့ဒီလိုတောက်လျှောက်တည်းတည်းအဲ့မှာစာယူမှာပြစ်ခဲ့တယ်ပြစ်ခဲ့တော့ကျွန်တော်တို့ကပုံမှန်တော့ရေဘလုံးမှနားလည်းကက်လို့မရဘူးလက်စူးလို့မရဘူးတကယ်ကြီးဒါမှပြင်းနေမှာမဟုတ်ဗျာကြီးစစ်တွေနဲ့ဒီဟိုပြစ်ခဲ့ပြစ်တာဗျာတော့6ယောက်ကြာတာ6ယောက်ကြာတော့ဟိုနောက်ကလို့ကျွေးတော်မှာတယောက်ဉာဏ်ကြီးရဲ့ဥယျာဉ်တော်ရဲ့တနုံးရဲ့အောင်မြင်လာရဲ့ဗျအဲ့မှာကြည့်ရကလေးတွေပေါ့ကလေးကဒီလပိုင်းလေးပေါ့ပြောင်းဖန်းစီပေါ်တော်လာတာဟွာလောက်ရှိတယ်ဗျကျွန်တော်ဉာဏ်ဉာဏ်ကားပေါ်တင်သွားဆိုရင်35အဲ့လို30ကျော်လောက်ပါတော့တယ်ဗျကြည်တယ်မှာကကျွန်တော်ကမန်းကြီးပြောရင်တော့ဟွာလောက်ပေါ့5ယောက်လောက်ကတော့ရှိရဲ့ဗျ5ယောက်ဆားပါတော့အဲ့လောက်ပေါ့
အခုလိုမျိုးဧပြီလ13ရက်နေ့ညပိုင်းမှာပြစ်ခတ်မှုတွေပြုလုပ်ပြီးအခြေအနေတည်ငြိမ်သွားပေမဲ့ဒီကနေ့ဧပြီလ14ရက်နေ့လယ်ပိုင်းမှာတော့ထပ်ပြီးတော့ပြစ်ခတ်တဲ့အတွက်လူနှစ်ဦးကြီးစံထိမှန်ထားတာရှိတယ်လို့မြို့ကန်ကပြောပါတယ်
။သူတို့က2နာရီလောက်ကဝင်လာတာ2နာရီလောက်မှဝင်လာကျွန်တော်ပြစ်ခတ်မှုတွေဘယ်လိုလဲဆိုတော့ကျွန်တော်တို့ဟိုကာရတဲ့ဟာမျိုးတွေရှိတယ်ဗျာ။ကာရတဲ့ဟာမျိုးတွေဆိုတာစောကြီးကလေးကကာရတာပါ။စောကြီးကကာရတာဆိုဒီသိတွေကာရတာရှိတယ်။ရှိတယ်ကြတော့ဘယ်လိုပြောမလဲ။ပုဂ္ဂလူသားရောခေါ်လာပြီးတော့မှလာ ima ဖြိုးအဲလာဖြတ်ပြီးတော့သူကဖြတ်တဲ့ပြင်ကိုခဏလို့ရန်ရိုးတန်းလမ်းဖြတ်တာမဟုတ်ဘူးကွာပြည့်သွားလိုက်ပြင်းနေအဲ့လိုမျိုးဖြိုးသွားတာအဲ့လိုပုံစံမျိုးဖြစ်သွားတာအဲ့မှာအကုန်လုံးကရုပ်ရိုးတွေဖြစ်ကုန်တာကြည့်ရတော့တယ်နှစ်ယောက်ကြည့်ရတာဟုတ်လေကြတယ်ဟုတ
်ဒီစံထိမှန်သူတွေမှာတည်ဆုံးသူရှိတယ်လို့တင်ရပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူးငငယ်မျိုးဟာမြေထားဝန်ထမ်းတွေအများစုရှိပြီးလက်ရှိအချိန်မှာ CDM လုပ်နေတဲ့ဝန်ထမ်း1600ကျော်ရှိပါတယ်။ဒါ့အပြင်စစ်တပ်နဲ့ရဲကပစ်တာကြောင့်လူ80ကျော်သေဆုံးခဲ့တဲ့ပဲခူးမြို့မှာတော့ဆန္ဒပြပွဲတွေဆက်ရှိနေပြီးတိုက်ခတ်မှုတွေမရှိတော့ပေမဲ့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေရှိနေပြီးလမ်းမတွေမှာအသွားအလာချောက်ကပ်နေတယ်လို့မြို့ကန်တူကပြောပါတယ
်။ဟိုကဟိုမနေ့ပိုင်းမှာတော့လေဘူးနောက်ပိုင်းအချိန်မှာတော့ဆန္ဒပြပွဲတွေလောက်တာတော့ရှိတယ်ပေါ့။တိုက်ခတ်မှုတွေတော့မရှိတော့ဘူးခင်ဗျာ။ဒါနဲ့ဖန်ဆီးမှုတွေတော့ရှိတယ်ခင်ဗျ။ဟိုပထမရက်ကဆန္ဒပြပွဲတွေကပါတဲ့လူတွေကိုလိုက်ပြီးတော့ဖမ်းတာတွေတော့ရှိတယ်ခင်ဗျ။နာမည်နဲ့ရုပ်မှာလုံလုံလေးရှိနေတာရှိတယ်ကိုအဲ့လိုမျိုးဖုံးနေဖြစ်တာတို့ဟိုအဲ့လိုမျိုးတွေကရှိပါတယ်ကိုပထမရက်ကထဲဆိုင်တော့လုံလုံလေးညင်တော့နည်းနည်းလေးတော့နည်းသွားတယ်ခင်ဗျ။ဒါနဲ့ရှိနေတော့မှာကိုကျွန်တော်တို့မြို့ပေါ်မှာတော့ဟိုတကြံလွင်အဲ့တော့တန်းပေါ်မှာတော့ဒူရတော့လုံးဝမရှိဘူးပါဗျာ။ဒါနဲ့ဟိုမနက်ပိုင်းလေးတွေမှာတော့အဲ့လိုမျိုးဟိုတပိတ်လေးတွေတော့ဖတ်ကြပါလေခင်ဗျာလောက်ကြလေ
စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲပေးမယ်လေမြန်မာနိုင်ငံတော်မှာပုံစံအမျိုးမျိုးနဲ့ဆန္ဒပြတာတွေရှိနေသေးပါပဲနိုင်ငံတော်စစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်ပေဆုံးသူ920ကျော်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3050ကျော်ပြီလို့နိုင်ငံရေးအကြံအများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချာချာတင်တင်ပြပေးကြတော့ခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းတကြံပွဲမစင်နွဲပဲတပိတ်မောက်ကြတဲ့အခြေအနေတွေကိုလည်းတင်ပြပေးပါအောင်မယ်ဒီနေ့ဟာမဟာတကြံအကြနေဖြစ်ပေမဲ့တကြံအငွေ့အသက်တွေပြောက်ခွင်းနေပြီးထူးခြားညင်သက်တဲ့တကြံဒုတိယနေ့ဖြစ်နေပါတယ်ပုံမှန်ရေကစားမတ်တပ်တွေတကြံပွဲတော်အခမ်းအနားတွေလည်းဘာမှမရှိပါဘူးဆရာနာတိတ်နာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြလူလူဟာသွေးမတိတ်တပိတ်ကိုဆင်နွဲနေကြပြီးအာဏာရှင်ကိုတော်လှန်နေကြတာပါဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုမဆုမွန်ကပြောပြပေးပါမယ်
အာဏာရှင်စနစ်ကြဆုံရေးအတွက်ဆန္ဒပြကြတဲ့လူလူဟာဒီနှစ်တကြံကာလကိုပျော်စရာတကြံမဟုတ်တဲ့တော်လန်တကြံဖြစ်ဆင်နွှဲနေကြပါတယ်။မနေ့တကြံအကြိုနေ့တုန်းကဆရာနာသိမ့်မှုကိုစန့်ကျင်တဲ့အနေနဲ့ဆေးအနီရောင်တုတ်ထားတဲ့အတာအိုးမှာပန်းထိုးပြီးတော့အတာအိုးတပိတ်ပြုလုပ်ခဲ့ကြတာပါ။ဒီကနေ့တကြံအကြနေမှာတော့ຫນွေဦးတော်လန်ရေးမှာဆေးအုပ်ချုပ်ရေးကောင်စီလက်အောက်ခံလက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်မှုကြောင့်ကြာဆုံးခဲ့ရသူတွေကိုအောက်မေ့တတတဲ့အနေနဲ့အနီရောင်ဆေးတွေကိုပတ်ဖြန်းပြီးသွေးမတိတ်တပိတ်အဖြစ်တော်လန်တကြံကိုဆင်နွှဲခဲ့ကြပါတယ်။မနေ့ကပောက်ကွဲမှုဖြစ်စဉ်တချို့ရှိခဲ့တဲ့ရန်ကုန်မြို့မှာတော့ဒီကနေ့လမ်းမတွေပေါ်ထွက်လာတဲ့ရင်းတွေကိုတားဆီးပြီးရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်။ Dilo Tuala Nere Jinigu Sisirane, Manabangrega Nia Anama, Lenaka Iapia Tuala Nijalu, Jango Male, Twimate Sidabe Sanapia Muri Shibime, Diganigaro Atante the Bay Pinirelu, Engineer the Base Jama Pawindu Uga, Vuego Piabare.
ဒီကကျွန်တော်ဒီကတော့ဒီတိစကြပြလောက်ကြရပြောတယ်ဒီကဒီနေ့ကဘူးဆိုတာဒီနေ့တော်ကြီးလိုက်စင်နေတယ်ပြောတယ်ဟုတ်ကဲ့တော့ဒီမထွက်ရဘူးအကုန်ဆွတ်တာလည်းအဲ့မှာကျွန်တော်ရှေ့မှာမြင်နေရအကုန်ကမဆိုင်ကျဲအဲ့ဒီကစပိန်တွေအစားအကုန်ဆက်ဆက်တော့ကျွန်တော်တို့မှာကဒီလိုရယ်ကျွန်တော်တို့မှာနည်းနည်းပလန်လေးတစ်ခုရှိနေတယ်ကျွန်တော်ဒီဘက်ကတော့ဝေဖန်နေလို့တော့ပါရတယ်လုပ်နေတယ်တစ
Sanabya Luru Akaune Pema Tabede Chitemye Mandaline Moya Murupi Nebiro Kansi Male Sid the Bainetu Luru Chita the Baidigo the Jan Janima Tolan the Jan Pine Sinweke Javari. Tanina I dined away new male digne the Jan Janima Tolan the Jan Pine to imitate Sid the Baigu Sinweke Javari. New win signboard in a lamari boma, sin ni de papi, the bego sin reke jaraba. Digane the bema, in at the yajo bawimbi, manabai mata che, yene by mata che, the bego sin reke jadalu, siana de mune patabi, hopio muri loke jabare. Digane to wear the basic jama bawin a lunget uga, a jane ma dolan the jan aum yin sin ren and get it, lupio bare.
You never put the tigiani are new win signboard, Emma, sin in a chair. ไอ้ตะเบิ้ลลุกจ๋าบ่เนาะพี่รอลำมาดิบ่มาตะเบิ้ลผิดแต่ลำมาดิบ่มาดิต่อเปาะเสียได้จําบ่ฮู้ตะเบิ้ลต่อลำดิเพียงซื้อหามีดิอนาเบิ้ลนี่เดอะเปลี่ยนเดอะเปลี่ยนเป้หาดิอะหลังซื้อนี่มีอยู่อย่างนี้พี่รอดิถ้าต่ายดิพี่รอดิลูซิก้าซื้อก็อุ่นในอย่างนี้ซื้อนี่ตะเบิ้ลจําชื่อซื้อได้จําไม่ต้องชื่อรถก้าดิว่าเปาะจ้าสุดแล้วก็
ဒီကနေ့မှာဆန္ဒပြနေတယ်လို့ပြနေတယ်ဆိုတဲ့ဟာမျိုးကတော့ဒီအချိန်ကြီးနေပြီးပဲလို့မဆွာနှစ်ဆက်ခေါ်နောက်ပိုင်းကနေစပြီးတော့ဒီထိတ်တိတ်တွေးတာမျိုးတွေလဲသွားပြီးပုံမှန်တိုင်းဆက်ဆင်းပြီးနေတဲ့လူစုခွဲလိုက်နိုင်တယ်လူစုခွဲပြီးတော့မှပဲဒီကားတွေပါလေရောက်လာတာမျိုးတွေရှိတယ်ဆေးအုပ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးမ ောင်သူလူငယ်တွေကတိုက်တွန်းထားပါတယ်ဒီကနေ့တကြံအကြဏီကိုတော့သွေးမတိတ်တပိတ်ဖြစ်နေလမ်းပေါ်မှာထွက်ပြီးအာနာရှင်တော်လန်ရေးလမ်းလျှောက်ချီတက်တပိတ်အပြင်တကြံအချိန်မှာဇဒုဒီတာကျွေးလေရှိတဲ့ရာသီစာမုံလုံးရေဘော်ကိုလက်သုံးချောင်းထောင်အသွင်ပြောင်းပြီးမုံလုံးရေဘော်တပိတ်တွေကိုလည်းမြို့တော်တော်များများမှာပြုလုပ်ခဲ့ကြပါတယ်ရှင်
မဆုံမုံတင်ပြပေးကြပါခလားခုဆက်ပြီးတော့တိုင်းနာဒေတာတွေကတကြံအချိန်တွေကိုလည်းပြောပြပေးကြပါတယ်ရိုးရာတကြံအကြံဖြစ်တဲ့ April 14ရက်ဒီကနေ့မှာပြည်내တော်တော်များများမှာလည်းရေကစားပျော်ပါတာမရှိသလောက်ပါပဲ။ဒါပေမဲ့စီးရီးပတိပခဖြစ်ခဲ့တဲ့ဒေသတချို့မှာတော့အရင်နှစ်တွေကတကြံပွဲမဆင်နွှဲနိုင်ခဲ့ပဲဒီနှစ်မှာတကြံပွဲဆင်နွှဲကြတာရှိပါတယ်။အပြည့်စုံကိုပြည်မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီကင်းရိုးရာတကြံစီကားစွာကျင်းပခဲ့တဲ့မွန်ပြည်နယ်မှာတော့ဒီနှစ်မှာမကျင်းပဘူးလို့မော်လမြိုင်ဒေသခံတို့ကပြောပါတယ်။
ဝမ်းနဲ့ချင်းချင်းလည်းငြိမ်ကြပါမန်တမရှိဘူးလာမကြီးနဲ့ချင်းပတ်တာကလည်းဘာမှမန်တတာလည်းမရှိဘူးတမရောမှာတော့အဲ့ဒီဖျားကြီးဝေးနဲ့မှာတော့ကထုံနေကြတယ်ဟုတ်ဆုံးနေပါနေတော့အော်ရဲကြီးပါနေလောက်နေကြတယ်မန်တတိကြီးရောမဟုတ်ဘူးပေါ့
ဒါပြင်စကြံဂျူနေကစပြီးဂျွာစင်လက်ဖျားပွဲတော့ကျင်းပလိမ့်ရှိတဲ့ဘလူးကျွန်းလို့ခေါ်တဲ့ချောင်းဆုံမြို့နယ်မှာတင်နှစ်အဖြစ်တဘောလောက်ပဲလှုပ်တယ်လို့သူကပြောပါတယ်
ဒီလိုမျိုးပွဲတော်မှာကျွန်တော်ဒီနေ့သွားတာဒီနေ့ညမှာဖျားပွဲတော့အလေးအိမ်တော့ပဲအခါနေတာတွေ့တယ်ချားအိမ်ကြတော့ဟိုဟာနဲ့ကိုယ်နဲ့ပဲဘောမျိုးကိုပြင်ရတယ်ရုပ်ဝဲအဲ့တယ်မရှိဘူးဒီနေ့ကြတော့ဟိုဘေးဆိုတဲ့ချင်းလေးကလည်းမပြီးဆုံးသေးဘူးဒီအနာတိတ်နေသေးချာတာညမှာထပ်ဖြစ်လာတဲ့ခါကြတော့ရုပ်ရမှာကတော့ဟောလာဟာလာတွေနဲ့ကြောက်လာပြီးတော့ချုပ်အိမ်ကညမှာပြဲလောက်တဲ
ยาวลามยาไม่ยุ่ยช่วยมวยเอกันเนี่ยทะเลหาทิ้งช้าดูยันนี่ยาวเอ็ดเดอร์เนี่ยสีกันนี่เป็นแม่ตินเนี่ยมารอเช้ากันนี่เดลุสูบอะไรก็ยิ่งมีเนี่ยพายมิวมาเลยตินเนี่ยจะจำไว้เจมาร์มาชีบุลูพายมิวขันดูกับเบียวมาเลยพายมิวเดมายุ่ยอะไรจังก้ายุ่นานีนามาโรคลีดีลาวัชิดอ๋อเช้ากาดาเทมาชีดลาวชิดเดบอเนาะเจนี่เอาคลีดีหูกระจายนี่เนี่ยมาปลาลาวัชิดเลย
ชั้นมีเนี่ยมีเอาไปล่าชูมิวมาหรออาจารย์จะมันได้มาชีบุลูตีได้กันดูกับสูบอะไรนั่นแปลว่ามีชีวิตมีกิจการเนี่ยต้องชีวิตอุณหภูมิในที่นั้นเนี่ยอะไรดูเสียอาณาจักรสัญญีอภิญญาสันนับญาติเป็นมาแค่เรื่องมุสลิมมาแต่จำไว้มาเจ็บบาดเจ็บหัวเราะมุสลิมคือคนอ้วนเวงอ่ะเปียวว่าเลยอาวบัชชีเนี่ยอาเป็ดยาวจีรูเนี่ยเองว่าบาดชีมาตัวเนี่ยแต่ไม่นั่นเราโมโหกูจะไปปงชาวอยู่ตอนเนี่ย
เจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเจ้าหนูคู่อะไรแต่ยังไม่เอาไปเ
Kulu Piovare.
And they are a lot of men at the Rus, but they don't let him see what the Kuluka is.
ဒီကိန်းပြည်နယ်မြို့တော်စစ်တွေမြို့ထဲမှာလဲရိုးရွာတကြာနေနဲ့ထိန်းထိန်းထိန်းထိန်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။စစ်တွေမှာကတော့ဘုရားရဲ့တပ်ပင်တော်ရတယ်လို့ရှိတာပေါ့။နေပါပြပလာတီတော်ပြီ။အဲ့ဒါတော့ရှိတာပေါ့။လူတွေမှာကတော့တော်တော်စီတွေလို့ပြောမှာပေါ့။ငါပလီကတော့ဒီနေ့ရက်မှာကြတော့လေ။ဒီခိုင်ပြည်နယ်မြို့တော်စစ်တွေမြို့ထဲမှာလဲရိုးရွာတကြာနေနဲ့ထိန်းထိန်းထိန်းထိန်းလှု ကျွန်တော်တို့ကတော့ဒီနေ့ကျန်ကာလတွေကိုအတာဥဒပိတ်အချမ်းနေကိုတွေးမသိတဲ့ပိတ်အချမ်းနေကိုကားတပိတ်အတန်းနေကိုဝန်းနေချင်းတပိတ်နဲ့နှစ်ဆန်းတရားနေကိုတော့စုတောင်းတပိတ်ဆင်နှဲသွားကြမယ်လို့ကြေညာထားပါတယ်ခင်ဗျာ
ငါကိုအင်တာနက်ပြပေးခဲ့တာခင်ဗျာဒါကြောင့်နဲ့ဆိုင်တဲ့သတင်းတွေအပြီးမှာတော့တိုက်ပွဲသတင်းဘက်ကိုဆက်ချင်ပါတယ်ကချင်ပြည်လွတ်လပ်ရေးတပ်မတော်ကရင်ဌာနချုပ်လိုင်စာအနီးက
အလောဘွန်တပ်စခန်းမှာဒီနေ့မနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသလိုစီရေးရတင်းမာနေစေဖြစ်ပြီးကချင်ပြည်နယ်ဖားကန့်တနိုင်းမြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေဘက်မှာလည်းတပ်မတော်နဲ့ ကျဲတိုက်လီနယ်နယ်ပါအချိန်ချင်းတိုက်ခိုက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲဟာဒီနေ့မနက်ပိုင်းအထိဆက်လက်ဖြစ်ပွားနေသလိုတိုက်ပွဲတွေထပ်မံပြင်းထန်လာမယ့်အခြေအနေရှိခဲ့ကြောင်း KIA
ရဲ့ပြောခွင့်ဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူကဗီအိုကိုပြောပါတယ်ဒီလက်ဆောက်ဌာနချုပ်ပတ်ဝန်းကျင်ရဲ့အခြေအနေကိုပြောမှာဆိုလို့ရှင်တော့အခုဒီတစ်ပတ်တိုက်ပွဲဖြစ်နေတဲ့ဒီအလို့ပုံမှာတော့မင်းညတင်ရလုံးနဲ့ဒီကနေ့မိုးလေးနဲ့အထိတော့တိုက်ပွဲရှိပါတယ်ဒီအလို့ပုံတွေမှာလဲ မုန်တိမြေနောက်ပိုင်းတော့နော်မြေပိုင်းကတော့ဒရင်ကြရတဲ့ပါဘူးဒီကျွန်တော်တို့ရဲ့အလို့ပုံဝန်ကြီးရဲ့သူစီရဲ့အပြီးမှနေတဲ့ဖြစ်ပါတယ်အခုအလို့ပုံတဲမှာပြစ်လာတဲ့ဒီကောင်စီရဲ့အတမတော်ဒီလဲတချို့ချိတဲပါတယ်အားလုံးဆင်းသွားတာမရှိသေးပါဘူးနောက်ထပ်လည်းပြန်ဖတ်တော့ဘူးဒရင်ဒီကျွန်တော်တို့ကြားပါတယ်ဒါကြောင့်အားလုံးကကျွန်တော်တို့ဒရင်ရဲ့အနေနဲ့အဆောင်နဲ့ဖြစ်ပါတယ်
ဒီလိုစီရေးတင်းမာနေချိန်မှာ KIA ဌာနချုပ်လိုင်စာဘက်ကိုလည်းလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့အခုလိုဆက်ပြောပါတယ်
တပ်မတော်ပြီးတော့
ในที่นี้เนี่ยที่เป็นมาอย่างชาติเราสิบาทเลยดีดีดีกันเนี่ยทุเรียนนี่ถ้าเราไม่สิบาทก็บางทีเราเล่นในที่เนี่ยติดตลอดขนาดอะไรเราดีไปชาติไว้มาดีแต่เล่นในที่จีบันไม่ชาติเราสิบาทเลยพากันอยู่ในเรื่องมาเลยทีนี้มันเนี่ยได้ไปพิบวกันเลยลูกพากันดีตากันเดียวกันเดียวไปเลยเออเราน้ำยาตัวไว้มาที่เดียวไม่ให้มาตั้งหมดจุดร้านนี่น้องไอ้จ้ามาเช่นนายเนี่ยเช่นนายเซงามีอะไรบ่
นรัวจีก็ไม่เนี่ยตัวจามันนี่แหละวูเนี่ยข้าจะเอาชนรัวอาจารย์จ้าเนี่ยตรงเนี่ยเป็นนักเรียนที่เราเล่นเนี่ยอาจารย์เยอะจ้าเลยแต่ถ้ามันตัวเป็นก็เดี๋ยวต้องเสียจอดเราตัวตัวมาเช่าอุ่นใจลูกเยอะเลยเออแล้วจอมูให้เวทีได้เลยลูกอะไรมีอาจารย์จ้าเลยอีกอันนี้ก็รอพากันมีอุ่นเย็ดได้พอยินดังกูเกี่ยวกับมันค่อยได้ค่อยเข้าสิ่งเดียวแต่ในมีอันนี้แต่งก็อยู่แบบมาเลยสิ่งใดที่ทบันยินดังกูมีชูพิเศษก็เลยจังที่ได้กันดีกับเดีย ဘော်ချောင်းတရာတရာဆောင်လုံကျိုရေးတပ်ဖွဲ့တွေကို KIA ကတိုက်ခိုက်သိမ်းယူကြောင်းသတင်းတွေထွက်ပေါ်နေပေမဲ့မူဆယ်ဒေသခံတဦးကတော့တရာသိမ်းယူတာမကြားသိရကြောင်းနဲ့တိုက်ပွဲဖြစ်ပွားတာသာကြားသိရကြောင်းအခုလိုပြောပါတယ
်။မနေ့ကကိစ္စဟိုပါပေါ့။အဲဒီဘုံပေါ်ချောင်းအထက်ကနောက်မိုးကြီးရွာရဲ့အနောက်ဘက်ထင်တယ်။အဲမှာတိုက်ပွဲဖြစ်တဲ့အတန်တော့ကြားတာပေါ့။အဲဒီဘုံပေါ်ချောင်းစခန်းနေလည်းကြီးဖြစ်တယ်ဆိုတော့ငါလည်းကြားတာပေါ့။ဘာမှမတော်တော့မရှိဘူးပေါ့
။ဒီသတင်းနေနဲ့ပတ်သက်လို့ကတော့ဘုံမူးကြီးနော်ဘူးကအောက်ခြေသတင်းတွေတက်လာတာမရှိကြောင်းပြောပါတယ်
။ဟောက်ကန်တဲ့မှာလည်းတိုက်ပွဲညီလေးကြီးဖြစ်တယ်ဆိုတဲ့သတင်းရပါတယ်ဒါပေမဲ့အောက်ခြေတင်းကမကြပြရပါဘူးတော့ရှမ်းမြောက်ဘက်မှာလည်းရှိတယ်လို့ပြောကြတယ်ကြီးကြနေရာနဲ့တပ်တီပြန်နမီတွေတော့မပြသေးပါဘူးခင်ဗျာကျွန်တော်ကြားတာအဲ့လိုလည်းရှိပါတယ်ဒါဒီနေ့တိုက်ပွဲအခြေအနေ
တမရော့ဘက်ကတော့ဒီလ73ရက်နေ့မနေ့9နိုင်ကျော်မှာဖားကန့်မြို့နယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့ပူးပေါင်းတပ်ဖွဲ့ကိုအင်းမြတာယာရဲ့ဇေးလန်းဆောင်မှာ KIA က remote mine နဲ့ဖောက်ခွဲတိုက်ခိုက်ခဲ့ပြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ကြောင်းဒီတိုက်ခိုက်မှုကြောင့်ရင်ပေါ်ပါတဲ့တပ်ဖွဲ့ဝင်၄ဦးနဲ့အရဲသား၅ဦးထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပေမဲ့တခြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ထုတ်ပြန်တာတော့မရှိပါဘူး။ဒီလ12ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့ကခင်မွန်းချောင်းရဲစခန်းကိုအမီစီစစ်ဆဲလက်နက်ကင်30လောက်ကတနအိကြာလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့ရဲတပ်ဖွဲ့ဘက်ကထိခိုက်ဒဏ်ရာရတာမရှိကြောင်းလဲတမရော့ကာကွယ်ရေးဦးစီးချုပ်ရုံအင်တာနက်ဆာမျက်နှာမှာသတင်းထုတ်ပြန်ထားပါရခင်ဗျာ။
ကိုကျင်းကျန်တင်ပြပေးခဲ့ပါခင်ဗျာခုဆက်ပြီးတော့ထန်းနိုင်ငံဘက်ကလူကုန်ကူးမှုသတင်းတပုတ်ကိုလည်းတင်ပြပေးကြပါမယ်လူကုန်ကူးခံရတဲ့မြန်မာ30ကျော်ဟာထန်းနိုင်ငံမြန်မာနယ်စပ်ကချင်ပူရီပြည်နယ်ထဲမှာဧပြီလ12ရက်နဲ့13ရက်နေ့တွေကဖမ်းဆီးခံခဲ့ကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မှအေးအေးမှာကပြောပြပေးမှာပါခင်ဗျာ
ကချင်ပူရီပြည်နယ်ဘန်ကောက်မြို့နယ်ကျေးရွာအုပ်စု14အနီးကရာဘာတက်တော်အနီးမှာလူပုံကူးသူတွေလာခေါ်မှာကိုစောက်နေတဲ့မြန်မာနိုင်ငံသား15ယောက်ကိုအမှတ်105နေကြာဆောင်တပ်ကဧပြီလ13ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းမိသူတွေကိုစစ်ဆေးချက်အရထိုင်းနိုင်ငံမှာအလုရဖို့အတွက်တဝယ်ကနေ3ရက်ခီးကိုခြေချင်းလျှောက်လာခဲ့ရတဲ့သူတွေဖြစ်ကြောင်းထိုင်းနေကြာဆောင်တပ်ကပြောပါတယ်။ကချင်ပူရီပြည်နယ်ထောင်ဖာပေါ်နေရာမှာတော့မြန်မာတွေကိုတင်ဆောင်လာပြီးရဲကင်းကနေဖျက်မှန်းဖို့ကြိုးစားခဲ့တာကြောင့်ဧပြီလ12ရက်နေ့ကလူကုန်ကူးသူနဲ့မြန်မာအုပ်စုတွေဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက် FPD အဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။73ရောင်လေးကနာပြောတဲ့အဲဒီထောင်ပါပုံမှာပေါ့အမီလိုက်တာပေါ့အဲဒီဒီမှာသူတို့ရဲ့အင်ဂျင်နီယာစုဆက်ထားမျိုးသွားမှာသွားဖို့အတွက်ကိုအဲဒီထလာနောက်ကလေးလည်းပါတယ်ကြာကလေးအဲဒီမှာ3ရောင်လာမသိပါသေးတယ်။ပြောရမယ်ဆိုလို့ရှိရင်ရေကင်းကနေပြီးတော့သူတို့တားတဲ့အချိန်မှာလေအဲဒီသာသမားမောင်းထွက်ပြေးတာပေါ့ထွက်ပြေးတဲ့ဒီမှာအဲဒီလိုက်ဖမ်းလို့မိရတယ်ကာသမားလည်းဟိုပါပဲလို့ပြောတယ်ကပမာနိုင်ငံသားလေဒီမှာလီဒါပဲဆန်ခလာဘူရီရလို့ပြောတယ်အဲထောင်ဖာဘူအပိုင်ထဲမှာမိတာပေါ့ကတူပရမတားတာပေါ့တားတဲ့အချိန်မှာသူလည်းဖြေဘူးလို့အော်သူကဟိုမရပေးဘူးပေါ့ဗျာဖပြေးတာပေါ့နော်ဖပြေးလို့အဲ့ဒါရဲရနေပြီးတော့လိုက်ဆောင်နေမိတာ
အခုဆိုရင်နေဆက်ဝင်ပေါက်ထွက်ပေါက်လွဲကူနေတဲ့ထိုင်းတောင်ပိုင်းလမ်းတွေကနေမြန်မာတွေအများဆုံးခိုးဝင်လာနေတာပါလူကုန်ကူးသူတွေဟာလည်းကချနပူရီပြည်နယ်ရဲ့နေဆက်လမ်းကနေမြန်မာနိုင်ငံသားတွေကိုအစုအဝေးလိုက်တဲဆောင်လာတယ်လို့လည်းပြောပြပါတယ
်ဟောပြောရမယ်ဆိုလို့ရှိရင်အဲ့ဒါဒီနေဆက်ကဟိုပြင်နေတာဟုတ်ယူတဲလို့ခေါ်မယ်လမ်းလေးပဲကြားတာလေလမ်းလေးဆိုတာဒီပြောမယ်ဆိုလမ်းလေးတိကျလေးရာဒီမချမ်းဆိုရင်ထိုင်ဟိုဘက်ချမ်းနေမှာအဲ့လိုဖြစ်နေတာလေအဲ့ဒါလွယ်လေနောက်ပြီးတော့တော်ဟိုတစက်အစက်ကလည်းခြေရွေးလေအဲ့တော့အဲ့ကံကအဲ့ဒီကြားသုံးလို့ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ ตัวเวชันสีเดียวกันในส่วนเช่นตัวโควิดเวลามันตัวเวลาเลยอันเวลาเวลาเบี้ยมาอันนี้ในด้านการในส่วนเช่นที่มาอันนี้ที่การเกี่ยวสิ่งอันนี้เกี่ยวกับส่วนเช่นเสร็จมันเนี่ยทำอะไรมาอะไรมาอะไรเนี่ยอันนี้เกี่ยวกับตัวจอยจอยนะบอกเนี่ยเราเดี๋ยวตัวอันนี้เกี่ยวกับจอยจอยไอ้ตอนนั้นในร้านนี้เราอยู่อันนี้เกี่ยวกับตัวไอ้เนี่ยมันตัวเต็มเลยว่าไอ้เนี่ยมาสั่งเป็นอะไรไม่รู้จัก
ปีเกเรียกาเบทันยามาเนซ์กัจจนาบุรีมามีมาในงานนัดยาลาพามีเกบีแต่หาหน้าเสด็จพามีเกราพิบาร์เลและชิมาโรมีมาในงานมาในงานเอ็มตีเนมูเรจ้าโลกันเซเมจิจ้าดูเรฮาโลกันเอควินแลนด์ชาพิบอตเวลูมังคุดมาริกาเนตเซนเอ็นีนาดินไทยในงานเลโกอสุเวรีเนโควินแลนด์จ้ารับพิบาร์เลชิม
มาเอี่ยมาตรงนี้ไปพูดกันแล้วปะครับกูจะไปรอซีเรียลูกชามุนในสายนี้ตรงนี้จะไปกูเลยเต็มไปจมาเลยพี่วัยละตีเอ็นเนี่ยสิทธิ์ตะกะอาณาเต็มที่เกเรก้าสัตว์เงเรหัวหน้าเนี่ยซีดีเอ็มอาณาพิสันยี่ลูกชามุฮะสวยเสียวเนี่ยป่าวเองสิ่งสิ่งยันยัยที่คุณลุงยัดตาอ่อนเทิงท่านนั่งเจ็บเด้อลูกซีอาร์พีเอชยัยจามาเอ็นเนี่ยปัญญาเอวันจีดาวดาสวยสุขกับเยาวะเลยแต่พี่มาเลยโควิด-19กายกาจังที่กันเนี่ยนานนี่เลย ยามาจามาอิสังชามุสินิจิตคุลงเสียนาเตมูจังพิยามพินาลันทุลานันจีชิวามลาลงจงอิจินิจังมีมพอลูเรซีดีอันปาวันเดตุเสียวันตุโกมาเอ็นจินังอาศัตตุมีมียันทาบาร์คเนี่ยเฉพาะคนเสียจอจามีลาบิชิตเดซีดีเอ็มอาณาพิสัยลูชามุเนปัตตาลู
CRBH比他做了多，古早比较高一点。东德车片，VOA个拉开亚西的CRBH亚裔姐妹呢，比亚裔文集，Dr.Zoe苏叶等发嘛，都个苦了表达白。我们这边的CRBH亚裔姐妹呢，比亚裔文集，Dr.Zoe苏叶等发嘛，都个苦了表达白。 ที่เราไปมาดูเจนว่าเจนเราลองโฮเจนเราเล่าเขาจะร่างกองลงไปอย่างเราพิจารณาอย่างเราว่าจะเอาตัวแก่เสียงของยอดก่อนแต่ถ้าช่วยอิมแพกกับสีเดียวเจนเราตีเลยดูรูรูอ่ะพอมาชิมให้สุดาเลยตีเราเสียกูทำมึงเนี่ยประเด็นเจนเราดูรูมือเสียงกูเอาชิมให้ไอ้ตอนเจนเราดูเลยเสียงในสีกันเนี่ยกูรู้ข้ามเสียงสีกันเนี่ย private เสียงในสีกันเนี่ยดิสคัมเบอร์บูรีพิโอบีเจนเราเซ็ตลูกเกจาร์จีพีโอ กูกูรันเนี่ยสิ่งนี้เป็นมาเพื่อมีลูกเกิดแต่ไม่เพื่อเงี้ยสิ่งนี้ตัวลาตินเนี่ยเพื่อเนี่ยเราอยากเอาสิ่งนี้ดูว่ารู้มาจนเราตั้งนับยี่เด็กครับยังเพื่อเนี่ยเพื่อบีจนเราลูกเกิดหายอยู่แล้วเนี่ยจนเราฮะดูตัวสิ่งนี้ที่เอาลูกไหนเนี่ยยันเนี่ยเอาอย่างลูกไหนเนี่ยเพื่อดีเสียอาณาเสียงฮะยันเนี่ยเอาเปลี่ยนเดี๋ยวแฟนลูกเมียดีกูพวกมันดูพ่อเป็นเนี่ยมามาไม่ชุดดีไอ้เราที่เอาจนเราลูกท่านไหนเนี่ย
จำไม่เนี่ยอาจารย์วันนี้ท่านน่าสนใจเป็นเนี่ยมามาพามาลูลูเมียจนเราลูกท่านเองดาวดาวสาวสาวพี่ดาวเรตเทมาเสี่ยวหนุ่ยป่าวินสิ่งสิ่งยันเดียดคุลูปูแมนเปียนดีเล็บเป็นไงเนี่ยเชนีมิชิเดวูสุเรชเนปัตตาลูและเชนซีเรียมลูชามุอาป่าวินนี่เนี่ยอันนี้มาพอลูเรสยาวินเดอุโกวิโอเอกาเสตเตอร์บีเชนันจำไม่ลูดาริเอนาวซงเชนีโกเมจิบาร์ซีนีมากงเป็ดดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีด လို့သူတို့နာလို့ခွင့်ရင်တဲ့လူတွေဟိုကတရားပြည့်လူဘလောက်ပဲရှိတော့ညာလဲဒါပေမဲ့အဓိကဟိုမကျော်တူပေါ့နော်လူအများဆရာဆရာမဝန်ထမ်းအများစုကမလုံဆင်းကြတော့အတွက်ကြောင့်ခွင့်လို့မရပဲနဲ့အလုပ်လုပ်လို့မရပဲလေပတ်လို့မရပဲနဲ့ပိတ်ပလိုက်ရတဲ့အချိန်တွေမှာရှိပါတယ်အဲ့ဒါဘလောက်ကြာသွားပြီလဲဆိုခုချိန်ချင်းတလလာနဲ့၃လနဲ့အလုပ်တွေကိုရောက်လာပြီပေါ့နော်အလောက်ကြာသွားပြီပေါ့
အဲ့တော့စစ်ကောင်စီကအဲ့လိုမျိုးဒီဆေးဘက်ဆိုင်ရာတွေပေါ့နော်ဆေးဘက်ဆိုင်ရာဝန်ထမ်းတွေဟိုဆရာဝန်တွေကိုဖိနှိပ်နေမယ်ဆိုရင်ရေရှည်မှာမြန်မာနိုင်ငံရဲ့စစ်မှားရေးစောင့်ရှောက်မှုစနစ်ပေါ်မှာရောဘလောက်ထိထိခိုက်လာနိုင်မှုရှိလဲရှင
်အခုတော်တော်ထိခိုက်နေပါပြီအခုတော်တော်ထိခိုက်နေပါပြီဆိုတော့ကျွန်တော်တို့ကစစ်ကောင်စီအာဏာမသိရင်လည်းကိုကကိုဗစ်အတွက်ကိုကျွန်တော်တို့ဟိုဆရာဝန်တွေရောစစ်မှားရေးဝန်ထမ်းတွေအကုန်လုံးဒီရှမ်းကိုကိုတင်ပန်းဆင်းရဲစွာနဲ့ပေါ့နော်ဟိုရက်တီနေရရုံးကန်နေရတနည်းနည်းပါရှိပါတယ်တနည်းနည်းပါရှိပြီးတော့ခြေကိုလည်းပန်းကျပြီးတော့ဟိုသူဖြိချောက်ပြီးတော့အလဲရောင်းနေနေရပြီးကြားထဲမှာသူတို့ဒီငါတို့ဟို EEC ဘာလို့ဆိုစားဖြစ်တဲ့တင်လို့ကအင်ဂျန်လို့မရအောင်အကုန်လုံးဆေးမှာပဲဒီဆေးမှာပဲအဲ့လိုဟိုအလဲနဲ့လဲလဲလဲလဲပြီးတော့လုဆင်းလာခဲ့တာလေအဲ့ဒီချိန်မှာကောင်းတော့ပဲအရောင်ကြီးတက်လာချင်းသူ့သူ့တော့ပျောက်သွားပြီးတော့ဆက်လက်ပြီးပါလုံးဝပျောက်ဆုံးသွားပြီးတော့လူမျိုးဖြစ်သွားတယ်ဆိုလူဒီမှာအခုဝင်ဆက်ပြီးတော့ဟိုဖန်းစီကနှိမ့်ဆက်တာပေါ့နော်ဟိုထောင်ချတာအစားပေါ့နော်အဲ့လိုအရေးကြီးပြည်တရားရှိလာတဲ့ခါကျ
ကျောင်းလေးရေမဟုတ်ကျွန်တော်ဟိုဆရာမကြီးလည်းရှိတယ်၊တမိုင်ဝန်ထမ်းလေးလည်းရှိတယ်၊တခြားကျွမ်းကျင်တဲ့လူသားလည်းရှိတယ်။ဒီအားလုံးကဘလူးမြန်မာသက်ပြီးတော့စိတ်ကြွတော်နာနေပြီ။ကြံပြီးတော့အလုပ်လုပ်ချင်တဲ့စိတ်ရှိမှာမဟုတ်တော့။စီဒီအမ်လှူရှားမှုကြောင့်စစ်ကောင်စီရန်နေရာပုံမှန်လက်ပတ်လို့မရနိုင်ပေမဲ့လည်းဆရာနာတင်ဆက်ကျင်တဲ့လှူရှားမှုတွေပေါ်မှာစစ်တပ်ကဆက်လက်ပြီးရရ
Jama Uzi Tanaga and Yimo Polo Echida and Yashidugaro, Yangon Seungji Pian Puene B, Longan Leban Nevilo Vio Piobare, Tanepata B, Yangon Seungji Ma, Yen Tawan Tan Sanget to Aku CDM Losamuma Bawanid Siawan Dugo, Vioigan Setu and Mimianama, Manetsen Igan in Nil and Nanai T Puene Bime, Tegeran Longan Leban and Yomishi Vulu Piobare, Pamogat Chone Seun and the Chube, Yongla Teta Shide Lule Piobare, Now Siawan Dugale, Wunan Se Laune. စာဖွင့်နေပြီးလူနာမရှိဘူးလို့ဗီဒီယိုကိုပြောပါရခင်ဗျာဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမို့ပထမဆုံးတော့ဥကျော်စံသားရဲ့သတင်းသုံးသပ်ချက်နဲ့စကြပါမယ်အခုမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်တိုက်ဖျက်ရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုပါ
ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတဲ့ CRPH ရဲ့ကြွေးကြော်သံကိုအရင်သားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကဆိုက်လက်လက်ရုံကြီးစက်ဝင်ကြလိုက်မယ်လို့ယူဆပါသခင်ဗျာကျွန်တော်နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒီအဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPHကပေါ့နော်မြန်မာညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်အဲဒီအစိုးရတရဆိုတာဟာတတ်မရှိပဲနဲ့သူ့အာဏာဟာဒီမတည်မြဲနိုင်ဘူးသူ့အာဏာကိုမထိန်သိမ်းနိုင်ဘူးပေါ့နော်အဲအဲ့ဒါလို့ဒီယူဆတွေအောက်မှာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်တာမယ်လို့ဟိုတုံ့တက်လို့ရပါတယ်ဗျ
ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတာတဲ့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ်ပိုလစ်တီကယူနီတီပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပန်းမလားခင်ဗျာဖက်ဒရယ်တပ်မတော်ကလက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးရရှိမယ်ထင်ပါတယ်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်စာနိုင်သလားမအောင်မြင်နိုင်ဘူ
တယ်ပုံကိုယ်ဒီအပေါ်မှာဒီဘလောက်ယုံကြည်ရှိတယ်လဲနောက်ဘလို့ဒီအရေသူတို့အကောင့်တွေပေါ်နိုင်ပါမလားအဲဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးတည်လိုက်မယ်နောက်တစ်ခုကအဲ့ဒီသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဦးဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီအဖွဲ့ဦးဆောင်တဲ့အစိုးရဆူရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်အဲ့ဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲ့ဒီဟာနဲ့နှိစက်အောင်ကြိုးပမ်းခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူးဆိုတော့ဒီဒီမှာဝအောင်မြင်လာနိုင်မဲ့အလားအလားရှိပါသလား
ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားကြရရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့သေးကြတယ်သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီကြင်ညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်လေးလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီကြင်ညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းချက်သိမ်းလိုက်ပါပြီဆိုပြီးတော့ကြင်ညာသွားတာရှိတယ်အဲ့တော့ကြင်ညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်း
ဒီရေးထားတဲ့ဒီဖက်တွဲအခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအဒီပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲ့ဒီအခြေခံပေါ်မှာဒါကိုဆွေးနွေးမယ်ဆိုတဲ့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့ဒီအန်အေရီရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားကြည့်ရရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်မိုင်းအပြောင်းအလဲကိုလည်းပဲတချို့ကမျှော်မ ဒီလူငယ်တွေရဲ့သဘောထားကရောအဲဒီကောင်းဆုံးနဲ့ဆက်လူထမ်းချကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းသားတွေအားလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းတိုင်းမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတဲ့ယူဆပိုပြီးရောရှိတဲ့မျိုးဆက်တွေပေါ်ထွန်းလာပြီးခေါင်းဆောင်မှုလည်းပဲအဲဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကောမျှော်လင့်နိုင်
ကျွန်တော်ကြီးမမဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမပေါ့လူမျိုးအရာပြောမယ်ဆိုတော့ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့ဘောပေါက်လာပို့ပြီးတော့စာနာနားလဲလာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်ဝင်စားဘူးမလိုပါဘူးဆိုပြီးတော့အထင်ကြီးတဲ့ ဒီလူငယ်တွေရာလဲဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်ဒုတိုင်းသားတွေအားလုံးစီလုံးညီညွတ်မှာဒန်းတူအခွင့်အရေးရှိမှဆိုတဲ့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲအဲသို့တော်လဲဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခုစီအာပီအိတ်တို့ဘာတို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီ လောက်ရှားနေတဲ့ဒီရေးတော်ပုံကအောင်မြင်ဖို့လိုတာပေါ့เนาะအောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပညာထားတဲ့ဂရုကိုယ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင် ဆိုရဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်အဲ့ရဒီဟာCIPH ဦးဆောင်တဲ့ရေတော်ဘုံအောင်မြင်မှုဆိုတာကလည်းပဲအဲ့ဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုပူးပေါင်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတယ်အဲ့လိုညီညွတ်မှုကိုရောရနိုင်မဲ့သဘောတွေ့ရပါလားမှန်ပါတယ်ဗျအဲ့ဒါတော့တေချာတာပေါ့လေဒီတိ ဒီညွန့်ညွန့်နဲ့အဲ့လိုတိုက်နိုင်တယ်ဆိုလို့ရှိရင်တော့ဒါမျောလင်းထားတဲ့အတိုင်းဖြစ်လာနေတာပေါ့တော်တော်လည်းတိုင်းမလည်းနိုင်ငံတက်ဖွဲ့တွေမှာလည်းတက်ဖွဲ့နဲ့တက်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခုCRBA ရဲ့အဲနော်ဟိုဒေါ်လာပုံကံနေတဲ့ပုံမှာအဲယူဒူလူအက်စ်လိုဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့ အမှမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော်အေအေဆိုလို့ရှိရင်လည်းဒါသူတို့ရဲ့အာကျင်တာပေါ့နော်သူတို့ပါတီသူတို့တက်မတော်ရဲ့အာကျင်တာကတတ်တတ်ရှိတယ်ဒါကြောင့်အခု CDM တို့ပုံကံခဲ့တဲ့ကိစ္စတွေမှာတို့ဒီတမှုတပ်သားတွေပေါ့နော်ဝတမှုတပ်သားတွေရဲ့ခံစားချက်တွေမှာဘာတခုအရေးကြီးတဲ့အချက်တခုပါတယ်ဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲเนาะတဲရန်သူတက်မှာလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တတိလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လဲပေါ့နော်ဟိုတဲ့ဟာတို့အဲ့ဒီမှာလည်းအဲ့အခြေခံစိတ်ဓာတ်ရှိရဲ့
ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလှမ်းအဝေးဆုံးလူမျိုးဟာဝါလူဆိုကြင်ပါတယ်ဒီမြန်မာနိုင်ငံကစ်တဲ့နိုင်ငံရေးဖြစ်ပေါ်တူတဲမှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်တာနက်ပါပါတယ်အဲဒီဘာကပါရီအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာရင်ပေါ်ပေါ်ပေါ်စဉ်းပစ်လာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပ Suraga, warrior, kangana, seeing are a rain body. Nine a unity, my ward, look, hip balula.
Throw the one air, Marina Yenero, and a pink ware, Tadamu di Marpine, a pitiadi, Nepadelu, Kanza Jacaro, the Chata and Lalemeca, Puerto Madura, Mame. Go for a Canadian Madua, and Aji don't die in Lalemeca, Puerto Pinny. Tanguia, she said, go. Bagaba do where bigrega, Tamarone, Jama, and a kind Taboy, Matikera Gale, Tamaro, Duga, and a Tadaya Yanide, and the Tatayalu, Yolu Yara body.
So, you know, now soon in a Dima Tunta Genaro, Federal Pidanzu, Botuni, Surek, Exam, and Pateluaro. Kamari, she says, Pipiro, Tore with Yola Jarekama, Dilunariha. ဒီမှာတဲ့ကဖက်ဒရယ်ဆိုတာကိုပထမဆုံးနားလည်သဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူမျိုးရဲ့ပထမမျိုးဆက်ပဲဖြစ်တယ်လို့ပြောမှန်းရတာပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာလူငယ်တွေရဲ့ကြွကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလိုင်းတဘူကြီးတစ်ခုလို့ဆိုရင်မှားမလားခင်ဗျာအဲဟုတ်မှန်ပါတယ်ဗျာအဲဒီဟ
ဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖြစ်နဲ့အပြစ်တိုက်ခံရတဲ့ကိစ္စဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့တံကိုပမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့ဆက်သေးပဲဘာကြောင့်
ဒီစစ်ပွဲတွေဖြစ်နေတယ်လဲဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်ဥကြံတန်တိုင်းညီမရေးတုံးသက်ချက်ကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့အာကစားကဏ္ဍကိုတင်ပြပေးပါအောင်မယ်တပတ်တင်ဖြစ်ပေါ်ခဲ့တဲ့ထူးခြားတဲ့အာကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်
ထိုင်းရိုးရလက်ဝဲကစားနည်းဖြစ်တဲ့မွေထိုင်းဟာထိုင်းနိုင်ငံမှာတော့လူကြိုက်များပြီးထိုင်းနိုင်ငံတစ်ဝက်မှာရှိတဲ့ရိုးရလက်ဝဲကစားတဲ့လူငယ်တွေထောင်နဲ့ချီရှိပါတယ်။လက်ဝဲပွဲတွေကနေငွေကြေးမြောင်များရသလိုတစ်ဖက်မှာလည်းလူငယ်တွေအတွက်အနေအယီလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုတစ်ပတ်ရဲ့အားကစားခဏမှာပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။မွေထိုင်းလို့ခေါ်တဲ့ထိုင်းလက်ဝဲကတော့ထိုင်းနိုင်ငံမှာလူကြိုက်များရည်ပန်းစားတဲ့အားကစားဖြစ်ပြီးတော့လူကြီးတွေသာမကလူငယ်ပွဲတွေလည်းထိုးသက်ကြပါတယ်
ကျွန်တော်ကတာတာပါလက်ဝဲပွဲပေါင်း20ထူတာပြီး15ပွဲနိုင်5ပွဲရှုံးပ
ါအသက်9နှစ်အရွယ်တာတာပွန်ပထရာကတော့လက်ဝဲကျွိုင်းနဲ့ကိုပြန်ဝင်ခြင်းနေပါပြီတာတာဟာအသက်9နှစ်သာရှိပေမဲ့လက်ဝဲပွဲကနေရတဲ့ဝင်ငွေနဲ့မိသားစုစောင့်ဝတ်နေရေးကိုကူညီပေးနေတာဖြစ်တယ်လို့သူ့ရဲ့မိခင်စူရီဖောင်ကပြောပါတယ
်คือรายได้หลักๆตอนเนี้ยถ้าแม่ไม่ได้ขายของก็จะมีเขาที่หาเงินเข้ามาให้อย่างตอนเนี้ย
อะคือเฉยมาจม้ารู้มีด้าสุเนี่ยอดิก็วินวินก็တာတာสีก็แบ่งเอาพาละแม่ได้เยอะมาပြောยังแม่ได้เป็นน้องซ้วยโชว์ลงก็ยาเลยจม้าอจุยนี่ก็ได้ยังไงแม่พูดตรง
ๆตาตาน้องซ้วยโชว์ขึ้นราก็တော့ลงได้5ลาก็ဖြစ်ไปได้แต่แม้ปีเกเรเดซัมเบอร์ลาก็โควิดดุติยาไลน์ဖြစ်ปีเยนอกมาတော့อาซาป่วยนี่ก็เลยเปลี่ยนเป็ดไล่ตาบาตาตาหาตู้อเมเนี่ยตู้อมารุเนี่ยနေราဖြစ်ပြီးတော့ตู้อมาဖြစ်သူก็เลยထိုင်းလူငယ်လက်ရွေးစဉ်အမျိုးသမီးလက်ဝဲသမားဖြစ်ပါတယ
်။တော်နန်းဟင်ဖီးပဲမဟုတ်
ကျွန်တော်အမကလက်ဝဲထိုးပါတယ်။ဒါကြောင့်ကျွန်တော်လည်းသူ့လိုပဲလက်ဝဲသမားဖြစ်ချင်ပါတယ
်။ထိုင်းနိုင်ငံမှာလူငယ်ပွဲတွေကလူကြီးပွဲတွေလိုပဲလူသားများပြီးတော့တိုင်ပွဲတွေအထောက်အများရှိသလိုဘာသာရေးပွဲတွေနဲ့ခြားပွဲတွေမှာလည်းလက်ဝဲပွဲတွေရှိတတ်ပါတယ
်။မဲဘကွာအားပိုင်မွေးမင်းလည်းမရှိ
ကျွန်တော်အနေနဲ့အမလိုမျိုးဆက်ပြီးတော့ထိုးနိုင်မယ်ဆိုရင်ဒီနေ့ကျရင်ကျွန်တော်လည်းသူ့အတွက်အိမ်ဝယ်ပြီးတော့ပိုက်ဆံလေးအများကြီးရှာနိုင်လိမ့်မယ်လို့အမေကပြောပါတယ
်ထိုင်းနိုင်ငံမှာအသက်15နှစ်အောက်လူငယ်လက်ဝဲသမား3သိန်းလောက်ရှိတယ်လို့ထိုင်းကျေးဇာလက်ဝဲအဖွဲ့ချုပ်ကတော့ပြောပါတယ်ဒါပေမဲ့လည်းထိုင်းနိုင်ငံမှာလူငယ်တွေလက်ဝဲထိုးဖို့အတွက်ကတော့ဘာမှမလိုပဲမိဘတွေသဘောတူရင်ထိုးနိုင်တာပါလက်ဝဲပွဲတွေထိုးနေရတာနဲ့အဲ့လိုထိုးတဲ့အခါမှာဒဏ်ရာရရနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ
်အစ်တိုင်းမွေးကစ်နှက်ခန့်ငါးနှက်ခန့်
ကျွန်တော်လက်ဝဲထိုးတဲ့အခါမှာမျိုးသကြီးတွေမှာဒဏ်ရာတွေရပါတယ်အဲ့ဒီအခါကျရင်ရေခဲအုပ်ပြီးတော့တက်တောင်းလို့ရပါတယ်
ထိုင်းနိုင်ငံမှာကိုဗစ် -19 ကာယောဂါပထမလိုင်းဖြစ်တုန်းကတော့အခက်အခဲတွေရှိပေမဲ့ဒုတိယလိုင်းပြန်ဖြစ်တဲ့အချိန်မှာတော့ပိုပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်ရတယ်လို့သရီပေါင်ကပြောပါတယ
်ရောပလက်แม่บอกเลยว่าหนักแต่แม่คิดว่ารอบนี้หนักกว่าพอรอบนี้มาเป็น
ตอนที่ปรมาจารย์โควิดတွေဆဖြစ်တော့ကျမတို့မိသားစုတွေအတော်လေးကိုခက်ခဲပါတယ်ဒါပေမဲ့အခုအခြေအနေတွေအလုံးကောင်းလာနေပြီတော့မှဒုတိယနိုင်ငံဖြစ်တဲ့အတွက်ပိုပြီးဆိုးမယ်ဆိုတာကျမသိပါတယ်ကိုဗစ်ပထမနှိုင်းတော့တူရှာထားတဲ့ပတ်စံတွေကြောင့်ကျမတို့မိသားစုအနေနဲ့ရက်တီနှိုင်းခဲ့ပါတယ်အခုဒီချိန်မှာတော့ကျမတို့မှာပတ်စံမရှိတော့ပါဘူးဘယ်သူမှလည်းကျမစီကနေဈေးမွေကြပါဘူးဒါပေမဲ့ကိုဗစ်ပြီးတဲ့အချိန်တော့ဒီလိုပဲဆက်ပြီးရုန်းကန်ကြိုးစားတော့မှာပေါ့ကြာတော့ကြာမှာပေါ့လေ
တတော်ရဲ့မိသားစုကလည်းစောင့်နေရေးကိုဖြစ်ရှင်းနိုင်ဖို့အတွက်သူ့ကိုလက်ဝဲထိုးစေခြင်းပြီးတော့အချိန်ကြရင်တော့ကျေးဇူးလက်ဝဲသမားဖြစ်အောင်ပံ့ပိုးပေးသွားမယ်လို့သရီပေါင်းကပြောပါတယ
်။စုံစားတယ်ခါနော်ခင်ဗျောก็สงสารอยู่บนเวที
သူဒဏ်ရာတွေအနာတရားတွေဖြစ်တဲ့အချိန်လေးဆိုရင်အရန်ကိုတလားမိပါလားလက်ဝဲကျိုးဝိုင်းထဲမှာထိုးကြတဲ့အခါနားတယ်ဆိုတာကျွန်မသိပါတယ်။ဒါပေမဲ့သူကအငြင်းဓာတ်ကိုဖုံးကွယ်ထားပြီးနောက်တော့မှပဲကျွန်မကိုပြောပါတယ်။ကျွန်မစိတ်မကောင်း။ဒါပေမဲ့ဒါကသူလှုပ်ချင်တဲ့ဟာဖြစ်နေတော့ကျမအနေနဲ့ဒါကိုအပြည့်အဝပံ့ပိုးပေးသွားမှာပ
ါ။ဒါပေမဲ့လူငယ်တွေလက်ဝဲထိုးတာဟာဖွံ့ဖြိုးတိုးတက်မှုဘိုင်းတွေမှာထိခိုက်စေသလိုအုံနောက်နဲ့အာရုံရောထိခိုက်တာတွေမတန်ဆွမ်းတာတွေဖြစ်လာနိုင်တာကြောင့်ကျမရေးဆိုင်ရာကျွမ်းကျင်သူတွေကတော့လူငယ်လက်ဝဲဘွဲတွေကိုပိတ်ဖို့တောင်းဆိုနေကြပါတယ်။ထိုင်းနိုင်ငံကလက်ဝဲသမား250ဦးကောင်းတွေကိုတပ်မှန်ရိုက်ပြီးတော့သူ့ရည်စနာပြုလုပ်ခဲ့တာမှာတော့တချို့တွေဟာအုံနောက်အသိဉာဏ်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နိုင်လောက်အောင်ကိုကြည်ကြည်မမထိခိုက်ဒဏ်ရာရတာရှိထားတယ်လို့အဲဒီသူရိနနာအဖွဲ့မှပါဝင်တဲ့ထိုင်းနိုင်ငံမဟီရောတက်ကလူကကလေးငယ်နဲ့မိသားစုဖွံ့ဖြိုးတိုးတက်ရေးဌာနရဲ့ညွှန်ကြားရေးမှူးအာဒီဆက်ကပြောပါတယ
်การชกมวยมันจะมีการกระทบกระเทือนสมองในผู้ใหญ่เนี่ยเราพบเห็น
လက်ဝဲထိုးတာကြောင့်အုံနောက်ထိခိုက်တာတွေရှိတယ်ဆိုတာကိုလူကြီးပိုင်းလက်ဝဲသမားတွေဇီကနေကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်လက်ဝဲသမားတွေဟာမှန့်ညံပျောက်ဆုံးတာတွေနောက်ပြီးကြွက်သားတွေကိုထိန်းချုပ်နိုင်စွမ်းမရှိတာတွေပါကစ္စတန်ယောဂါခံစားနိုင်တဲ့အန်ဒီရီတွေရှိပါတယ်ယောဂလက္ခဏာဘလောက်ပြင်းထန်တယ်ဆိုတာကတော့ထိခိုက်မှုဘလောက်ပြင်းထန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်တချို့ကတော့ဒါတရားရဂိုင်းတော့မဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့လက်တွေ့တွေ့ရှိမှုအရတော့ဖြစ်နိုင်တဲ့အန်ဒီရီရဂိုင်းတော့အများများပြီးအဲ့ဒီကနေမတန်ဆွမ်းဖြစ်လာနိုင်ပါတယ်
တချို့ထိုင်းလွတ်တော်အမတ်တွေကတော့အသက်၁၂နှစ်အောင်လူငယ်တွေကိုလက်ဝဲထိုးခွင့်မပေးဖို့ဥပဒေတရားပြဌာန်းနိုင်အောင်ကြိုးပမ်းနေကြပေမဲ့လူငယ်လက်ဝဲပွဲတွေကလူကြိုက်များပြီးအဲ့ဒီကနေဝင်ငွေတွေလည်းအများပြားရနေတာကြောင့်အခုချိန်ထိတော့အောင်မြင်မှုရမယ့်အလားအလာတော့မရှိသေးပါဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားလုံးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်ကိုရနိုင်စူးစစ်တင်ပြပေးခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်အတန်းကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်တွေမပြည့်စုံခင်မှာနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးပါအောင်မယ်ခင်ဗျာအနေဒီအစိုးရလက်ထက်ကပြန်ကြားရေးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကိုအင်္ဂါနေ့မနေ့စင်နိုင်ခွဲမှာရန်ကုန်မြို့နယ်အိမ်ကနေအရာဝတ်နဲ့စစ်ဖက်ရဲဘက်ယူနီဖောင်းဝတ်ထားသူတွေခေါ်ဆောင်သွားခဲ့ပါတယ်။လာခေါ်စဉ်ကဖားဝန်းတန်းတစုံတရာမပါဘဲမေးစရာရှိလို့လာခေါ်တာဖြစ်ကြောင်းပြောသွားတယ်လို့မိသားစုနဲ့နှိဆက်တဲ့အတန်းဝိုင်းကပြောပါတယ်။မိသားစုကလိုအပ်တဲ့ဆေးဝါးနဲ့သုံးလေးရက်စာအဝတ်အထည်တွေကိုထည့်ပေးလိုက်တယ်လို့လည်းသိရပါတယ်။အခုအတန်းလွင့်ချိန်အထိတော့ပြန်ရောက်မလာသေးဘူးလို့လည်းမိသားစုနဲ့နှိဆက်သူတွေကပြောပါတယ်ခင်ဗျာ။တကြံပွဲတော်ကာလဆိုရင်လူစီကားလေးရှိတဲ့ရန်ကုန်မြို့မှာဒီကနေ့တကြံအကြမ်းနေမှာလဲလမ်းမတွေပေါ်ထွက်တဲ့သူမရှိသလိုရေပက်ကစားကြတာလည်းမရှိပါဘူးစစ်အာဏာသိမ်းတာကိုတော်လန်တဲ့အနေနဲ့ပျော်စရာတကြံအစားတော်လန်တကြံဆင်နွှဲနေကြတာလို့ရန်ကုန်မြို့ကနေကပြောပါတယ်ဒီကနေ့တကြံအကြမ်းနေမှာຫນွေဥတော်လန်ရေးအတွင်ကြဆုံသွားကြသူတွေကိုအောက်မေ့တဲ့သူမတိတ်စေတပိတ်ဆင်နွှဲကြပါတယ်ကလေးမြို့မှာနေကြပန်းဆိုင်ခင်းတဲ့လုပ်ငန်းကိုဝင်ရင်းဆန္ဒပြကြွကြော်တာနေအော်ဟစ်ကြပါတယ်မြန်မာနိုင်ငံနေရာအနှံ့မြို့အသီးသီးမှာတော့မနေ့တကြံအကြုံနေ့မှာအတာအိုးတပိတ်လုတ်ခဲ့သလိုဒီနေ့မှာတော့လမ်းမတွေလူစီကားရနေရာတွေမှာဆေးအနီတွေတုံလင်းကြတဲ့သွေးမတိတ်ဆေးတပိတ်ကိုဆင်နွှဲကြပါတယ်ပုံမှန်ချစ်တဲ့ပွဲတွေရှိနေတဲ့မန္တလေး၊စကိုင်း၊ပခုတ်ကူ၊ကလေးဖားကန့်ကတာမြို့တွေမှာလမ်းလျှောက်တပိတ်ဆိုင်ကတပိတ်တွေကိုဆက်လုတ်ကြပါတယ်တကြံကာလမှာမြင်းနေကြားနေကြရလေရှိတဲ့တန်ကြပ်ထိုးပွဲတစ်ခုရှေဘုံမြို့မှာလုတ်ခဲ့ပြီးအာနာသိမ့်မှုစန့်ကျင်တဲ့တန်ကြပ်တွေကိုထိုးခဲ့ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်ကတော့ဒီလောက်ပါပဲ ဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonas Walker ဖြစ်ပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VOA American တန်ရဲ့ဗုဒ္ဓဦးညအစီအစဉ်ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိနာတို့ကမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်တင်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအများဆုံးကြီးဝနိုင်ကြပါစေခင်ဗျာ။
This program has come to you from the